Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဧပြီလ29ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာဝါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်တာကြောင့်နဲ့ပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ American ကဘော်တီမိုးမြို့စုပူမှုမှာညမထွက်ရအမိန်ထုတ်ပြီးပြန်တည်ငြိမ်စပြုလာပါပြီ။နီပေါငလျင်တန်ခံရသူတွေအတွက်တော့ကုလသမဂ္ဂကအစားအစာနဲ့ဆေးဝါးတွေစဖြန့်ပေးနေပါပြီ။အင်ဒိုနီးရှားနိုင်ငံမှာတော့နိုင်ငံခြားသားအများစုပါတဲ့မွေးရကုန်ကူသူ၈ဦးကိုတည်တံစီရင်ခဲ့ပေမဲ့ဖိလစ်ပိုင်မျိုးသမီး2ဦးကိုတော့ယာယီတက်ညာခွင့်ပေးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးမှာပါနောက်လောက်ရေး
။ကောင်းပါပြီကိုဝင်းမင်းရေး။လာရှောမူဆယ်လာမှာဒီကနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီး3နိုင်ကျော်လောက်ဂါလန်ပိတ်သွားတဲ့အခြေအနေနဲ့ပတ်သက်လို့ကတော့
3နိုင်ရတော့လမ်းပိတ်သွားတယ်3နိုင်လောက်ပိတ်ပြီးဆိုတော့စမီပလောင်ကလမ်းမတစ်ခုလုံးကြီးထိုးထားတယ်လို့တို့အဲ့ဒီငန်လေးရောအခုမန်လေးပိုင်းကတော့ဆက်ခံ
ကိုရင်တွေ့ကြုံခဲ့ရခီးတဲ့သူပါတရင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်ကဘာတလွားကတရင်သမားတွေဟာအစိုးရတွေတပုံတွေရစဖို့ဂိုင်းသားတွေနဲ့တရင်တိုက်ပိုင်ရှင်တို့ရဲ့တားမြစ်ကတ်သတ်မှုတွေဘလောက်ထိပိုးပြီးရင်ဆိုင်လာနေကြပါသလဲနောက်ပြီးမူဆယ်ခဲင့ကာတစင်းမှာမူရစေးတွေဖမ်းမိတဲ့အတွက်နိုင်ငံခြားသားတွေစစ်ဆေးမင်းမြန်းခံနေရတယ်ဆိုပြီးလူမှုကွန်ရက်ပေါ်ပြန့်နှံ့လာတဲ့တရင်တွေကိုနောက်ပိုင်းမှာတင်ဆက်သွားမှာပါခုရင်ဆုံးတော့ပုတ်ထူးနဲ့ထိတ်တန့်ရောက်တဲ့တရင်တွေကိုကိုဝင်းမင်းနဲ့မအေးသနာကျော်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နိုင်ငံမှာအကြမ်းဖက်စုပူဖျက်ဆီးမှုတွေဖြစ်ခဲ့တဲ့ဘော်တီမိုးမြို့မှာမနေ့ညကညမထွက်ရအမေကာဖျူးထုတ်ခဲ့တာကြောင့်အခြေအနေတည်ငြိမ်သွားပြီလို့ဘော်တီမိုးမြို့ရဲမင်းကြီးကထုတ်ပြောလိုက်ပါတယ်။လူမဲလူငယ်တူဖမ်းဆီးခံရတဲ့ဒဏ်ရာနဲ့ထိသိမ်းခံရစဉ်ဒီလာတဲ့တည်ဆုံသွားခဲ့တာကိုတနင်္လာနေ့ကဆန့်ကျင်ဆန္ဒပြရာကနေအကြမ်းဖက်စုပူလူရဲမှုတွေဆက်ဖြစ်ခဲ့ရမှာလုံခြုံရေးတပ်တွေတိုးချပြီးအခုလိုစတင်ငြိမ်သက်လာတာပါ။ရဲမင်းကြီးအန်တိုနီဘက်စ်ကဒီညမထွက်ရမင်းကတကယ်အလုပ်ဖြစ်ခဲ့တယ်အဓိကရလိုက်တာကတော့မြို့သူမြို့သားတွေအနေနဲ့ပြန်လုံခြုံမှုရှိလာတာကိုခံစားနိုင်ခဲ့တယ်မြို့တစ်ခုလုံးလည်းပြန်တည်ငြိမ်လာတယ်ဒီအတိုင်းဆက်ထိန်းထားနိုင်မှုမျှော်လင့်ထားတယ်လို့ဆိုပါတယ်တကယ်တော့ည10နာရီမှာစတဲ့ဒီညမထွက်ရမင်းကိုဆန့်ကျင်ပြီးဆက်ဆနားပြသူတွေနဲ့စူပူမှုနှိမ်နေလက်နက်ပစ္စည်းတွေကင်ထားတဲ့ရဲတွေကြားမနေ့ညအထိထိတ်တက်ရင်ဆိုင်မှုတွေအစပိုင်းမှာဖြစ်ခဲ့ပါတယ်ဒီဆန္ဒပြလူစုဝေးဖြစ်ခဲ့တာကတနေ့တနင်္လာနေ့တုန်းကအဆိုးအဝါဆုံးအကြမ်းဖက်မှုဖြစ်ခဲ့တဲ့ဘော်တီမိုးမြို့နောက်ပိုင်းကလမ်းစုံလမ်းကွာတစ်ခုမှာပါရဲတွေဘက်ကလူစုခွဲဖို့အမိန်ပေးရမှာဆန္ဒပြသူတချို့ကရေဘူးတွေနဲ့ပစ်ပေါက်တာကြမ်းကြမ်းတန်းတန်းဆဲဆိုတာတွေနဲ့ပြန်တုံ့ပြန်ခဲ့ကြပါတယ်ဒါပေမဲ့ညမထွက်ရအမိန်စပြီးတနားရီချာမှာပဲဆန္ဒပြသူတွေအနေနဲ့အများစုလူစုခွဲသွားခဲ့ပါတယ်နောက်ဆုံးလူ10ဦးကိုတော့ဖမ်းဆီးထိန်းသိမ်းခဲ့ရတယ်လို့ရဲမင်းကြီးဘက်စ်ကထုတ်ပြောခဲ့ပါတယ်။အခုလိုညမထွက်အမိန်အသက်ဝင်လာပြီးဘော်တီမိုးရဲ့နောက်ဆုံးညမြင်ကွင်းကိုရုပ်မြင်သံကြားတွေမှာပြခဲ့ရမှာဒါဇင်တွေနဲ့ချီတဲ့ပြည်တွင်းကာကွယ်အရေးတပ်ဖွဲ့တွေဟာလက်မတွေပေါ်မှာစစ်ကားတွေနဲ့ကင်းလှည့်နေတာကိုတွေ့ခဲ့ရပါတယ်ခင်ဗျာ။
နီပေါ်နိုင်ငံမှာစနေနေ့ကလှုပ်သွားတဲ့ငရင်ကြီးကြောင့်တည်ဆုံးသူအရေးတွေဆက်လက်မြင့်မားလာနေပြီးတော့ကုလသမဂ္ဂကတော့ငရင်ဗဟိုဖြူလှုပ်သွားတဲ့နေရာတဝိုက်မှာအစားအစာနဲ့ဆေးဝါးတွေစတင်ပြီးတော့ဖြန့်ဖြူးပေးနေပါတယ်။စားရည်ရိတ်ခါနဲ့ခိုးလုံနေထိုင်စရာလိုအပ်နေသူတွေအတွက်အစိုးရကဗုဒ္ဓဟူးနေ့မှာပို့ပြီးအဆင်ပြေရပါစေမယ်လို့အစိုးရအရာရှိတွေကတိပြုသွားစေမှာပဲ WFP ကမ္ဘာစားနဲ့ရိတ်ခါအစီအစဉ်ကတော့ဂိုခာဒေတာတဝိုက်မှာအခုလိုဖြန့်ဖြူးမှုတွေလုပ်နေရပါတချိန်တည်းမှာပဲရှောက်ဖွေကယ်ဆယ်ရေးလုပ်သားတွေကတော့အပြိုပြက်ပုံတွေကိုဆက်ပြီးတော့ဖယ်ရှားရှောက်ဖွေနေကြပါတယ်။ကက်စမန်ဒူးမြို့တော်ကပျို့ချနေတဲ့နေအိမ်အောက်မှာနာရီ80ကျော်ပိတ်မိနေတဲ့အမျိုးသားတအုပ်ကိုပြင်သစ်ကယ်ဆယ်ရေးအဖွဲ့တွေကမနေ့ကအင်္ဂါညပိုင်းမှာကယ်ထုတ်နိုင်ခဲ့ပါတယ်။ကက်စမန်ဒူးမြို့တော်အရှေ့ဘက်ဆန်ခူးမြို့ကိုခိမီကယ်ဆယ်ရေးပစ္စည်းအစုံတွေနဲ့နိုင်ငံသားကကယ်ဆယ်ရေးအဖွဲ့ရောက်ရှိသွားပေမဲ့ဒီလောက်အချိန်ကြာသွားတော့မှတော့အသက်ရှင်ကျန်ရင်သူကိုတွေးရှိကယ်တင်နိုင်မှုတိတ်ကိုခတ်သွားပြီလို့တရုတ်ကယ်ဆယ်ရေးအဖွဲ့ဝင်တူကပြောကြောင်းနီပေါ်မှာရောက်နေတဲ့ VOA သတင်းတောက် Steve Harman ကပြောပါရယ်။ဒီငရင်ကြောင့်တေဆုံးသူအရေးတွေ9000ကျော်သွားပြီဖြစ်ပြီးတော့ဒဏ်ရာရထားသူအရေးတွေကလူ1000ကျော်တယ်လို့အရာရှိတွေဗုဒ္ဓဟူးနေ့မှာပဲပြောပါရယ်။လမ်းတွေရဲ့အခြေအနေဆိုးတာကြောင့်ခေါင်းနဲ့ဒေသတွေကိုတွားရောက်ပြီးတော့ကယ်ဆယ်ရေးလုပ်ဖို့ကြံ့ကြာနေရတယ်လို့မိုးလဲရွာထားတာကြောင့်ကုန်းလမ်းကိုအသုံးပြုရတာအထူးခက်ခဲနေပါတယ်။နီပေါ်လူဦးရေရဲ့လေးပုံတစ်ပုံကျော်စုစုပေါင်းလူ၈သန်းငရင်ဘေးသင့်ခဲ့ပြီးတော့လူပေါင်း100,000ကျော်လောက်ကစားရည်ရိတ်ခါအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ ကူညီထောက်ပံ့ရေးလုပ်ငန်းတွေရဲ့အခြေအနေကိုအကဲပြတ်ဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲ Valerie Amos ကနီဘောနိုင်ငံကိုကြာတာပြင်းနေမှာသွားရောက်မှာပါဒီကပ်ဘေးတဲ့အခြေအနေကိုအစိုးရကကင်တွဲတာနှိကွေတဲ့အတွက်ကက်မန်ဒူကလူတော်တော်များများစိတ်ပြက်ပြီးတော့နေကအမျိုးတွေစီသွားဖို့ဗတ်စကားဆောင်နေသူထောင်ပေါင်းများစွာရှိပါတယ်။နီဘောဝင်ကြီးချုပ်ဆာဟီလ်ကွာရာလာကတော့ရှီဟောင်းသူတေသနသမိုင်းကြောင်းနဲ့ဘာသာရေးရအရေးပါတဲ့အဆောက်အုံတွေကိုပြန်ပြော့ပြုပြင်တည်ဆောက်မယ်လို့ရုပ်သံမင်းကမှပြောသွားပြီးတော့ငလျင်တန်တဲ့ဒုက္ခသည်တွေအတွက်သုံးရတာခြေကွဲဝယ်အထိမ်းအမှတ်တွေကြီးညာခဲ့ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာတော့မိုးရစေဝါရောင်းဝယ်ဖောက်ကားမှုနဲ့တည်တံချမှတ်ခံထားသူတွေကနိုင်ငံခြားသား9ဦးပါဝင်လူ10ဦးကိုတည်တံဆင်ရင်လိုက်ပြီလို့ဒီနေ့အင်ဒိုနီးရှားအနာပိုင်တွေကအတည်ပြုပြောဆိုလိုက်ပြီးတဲ့နောက်မှာပဲနိုင်ငံအများပြားကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ကြပါတယ်။နိုင်ဂျီးရီးယားနိုင်ငံသား4ဦး၊ဩစတြေးလျနိုင်ငံသား2ဦး၊ဘရာဇီးနိုင်ငံသား2ဦးနဲ့အင်ဒိုနီးရှားနိုင်ငံသား2ဦးတို့ကိုဂျာဗာကျွမ်းကြီးတွေကနူဆာကန်ဘန်ကန်ချွန်းအချင်းထောင်တောအုပ်ထဲမှာတနက်ဖြစ်အဖွဲ့နဲ့ပြစ်ပြီးတည်တံဆင်ရင်လိုက်တာပါ။အခုတည်တံစီရင်လိုက်သူတွေနဲ့အတူစီရင်ခံရမဲ့ထဲမှာပါတဲ့ဖိလစ်ပိုင်မျိုးသမီးတူကိုတော့နောက်ဆုံးအချိန်ကြာမှာတည်တံကနေယာယီတက်ညာခွင့်ပေးထားပါတယ်။အဲ့ဒီမျိုးသမီးဖမ်းခံရတဲ့မျိုးရေးဆေးဝါးမှုထဲမှာပါဝင်နေတဲ့နောက်ထပ်မျိုးသမီးတူကဖိလစ်ပိုင်ရဲတပ်ဖွဲ့မှအဖမ်းခံလိုက်တာကြောင့်အခုတည်တံချမှတ်ခံထားတဲ့မျိုးသမီးအနေနဲ့နောက်ထပ်သက်သေထောက်ထားတွေကိုပြန်ပြီးတင်ပြပြီးအခွင့်အရေးရသွားပါတယ်။ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ပါဝင်ကမ္ဘာခေါင်းဆောင်တွေနဲ့ကမ္ဘာတဝန်းလူ့အခွင့်အရေးအဖွဲ့တွေကတော့အင်ဒိုနီးရှားအနေနဲ့တည်တံစီရင်တာတွေမလုပ်ဖို့ပန်ချပြီးတော့ဝေဖန်ပြစ်တင်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာမွေးဆေးဝါးဆိုင်ရာရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတဲ့ဆိုပြီးမွေးဆေးဝါးမှောက်ခိုကူးရောင်းဝယ်ဖောက်ကားသူတွေကိုတည်တံစီရင်တဲ့ပေါ်အောက်တိုဘာလမှာသမရဖြစ်လာတဲ့ဂျိုကိုဝီဒိုတို့ကအခိုင်အမာထောက်ခံထားပါတယ်။မွေးဆေးဝါးရောင်းဝယ်ဖောက်ကားသူတွေကိုမဖြစ်မနေတည်တံချမယ့်ဥပဒေတစ်ခုကိုအင်ဒိုနီးရှားနိုင်ငံမှာပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာတပတ်တာခီးစဉ်ဖြစ်နေရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာဒီကနေ့အမေရိကန်လွှတ်တော်နှစ်ရက်ပေါင်းကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောဖို့ရှိပါတယ်။အင်္ဂါနေ့တုန်းကတော့ဂျပန်ဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ကတော်တို့ကိုသမ္မတအင်ပြူတော်မှာသမ္မတဘရက်အိုဘားမားနဲ့သမ္မတကတော်တို့ကနိုင်ငံတော်ညစာဆောင်ဝဲနဲ့တည်ခင်းအခမ်းခဲ့ပါတယ်။သမ္မတအိုဘားမားကဂျပန်ရိုးရာဟိုက်ကူကဗျာတပုတ်ကိုရွတ်ဆိုပြီးတော့နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုအတွက်ဆုတောင်းပေးပါတယ်။အပြန်အလှန်အဖြစ်မစ္စတာအာဘဲကကနဝင်းတန်စင်ဘလူးသချင်းတပုတ်ထဲကအစာသားတစ်စုကိုကိုကရွတ်ဆိုပြီးတော့နှစ်နိုင်ငံချစ်ကြည်ရေးကိုပုံဖော်ပြောဆိုဆုတောင်းပေးခဲ့ပါတယ်။မနေ့ကစောပိုင်းမှာတော့သမ္မတအိုဘားမားကဂျပန်ခေါင်းဆောင်ကိုအင်ပြူတော်မှာလက်ခံတွေ့ဆုံခဲ့တာပါ။အမေရိကန်ဂျပန်ဆက်ဆံရေးဟာဘယ်တော့မှနဲ့မှမတူအောင်အကောင့်ခိုင်မာနေပြီးတော့ကမ္ဘာလုံးဆိုင်ရာအချိန်ခေါ်မှုတွေကိုရင်ဆိုင်တာမှာဂျပန်နိုင်ငံဟာအမေရိကန်နဲ့အတူရှေ့တန်းကရှိနေပါမယ်လို့မစ္စတာအာဘဲကပြောသွားပါတယ်။မစ္စတာအာဘေဟာအမေရိကန်ကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောတဲ့ပထမဆုံးဂျပန်ဝန်ကြီးချုပ်ဖြစ်ပါလိမ့်မယ်။သူ့ရဲ့မိန့်ခွန်းထဲမှာအတိတ်စစ်ပွဲတွင်ကဂျပန်ရဲ့တမိုင်းနဲ့ပတ်သက်ပြီးတော့ဖော်ပြပြောဆိုတာမျိုးပါလာမလားဆိုတာကိုအများကစောင့်ကြည့်နေကြပါသေး။ဂျပန်နိုင်ငံရဲ့အတိတ်ကမှားရင်းတဲ့လုပ်ရက်တွေပေါ်မှာမစ္စတာအာဘေဟာလုံလောက်တဲ့တောင်းပန်ပြောဆိုမှုမရှိဘူးလို့တရုတ်နဲ့တောင်ကိုရီးယားတို့ဘက်ကမြင်ထားတာရှိပါတယ်ရှင်။
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တန်ရဲ့ဗိုလ်ထူးညနေပိုင်းသတင်းတွေကိုဆက်ပြပြပေးနေပါတယ်2014ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အစဉ်တန်းဟာကျဆင်းသွားတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်အခြေအနေစောင့်ကြည့်လေ့လာပြီးနှစ်စဉ်အစဉ်ခန်းစားထုတ်တဲ့ Freedom House နိုင်ငံတကာအဖွဲ့ကြီးကပြောလိုက်ပါတယ်။ကမ္ဘာနိုင်ငံနဲ့ဒေတာပေါင်း199ခုတို့ရဲ့2014ခုနှစ်မနှစ်ကသတင်းလွတ်လပ်ခွင့်အခြေအနေကို Freedom House အဖွဲ့ရဲ့ဒီနေ့ထုတ်ပြန်တဲ့အစဉ်ခန်းစားထဲမှာဖော်ပြထားရမှာတကမ္ဘာလုံးမှာလည်းသတင်းလွတ်လပ်ခွင့်ဟာ10နှစ်အတွင်းအဆိုးဝါးဆုံးအဆင့်ကိုကျဆင်းသွားတယ်လို့ထုတ်ပြောတာပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ရှိမှုဆိုင်ရာရမဟာအီဂျစ်လီဗျားတို့နဲ့အတူ83မှတ်ရထားပြီးလွတ်လပ်ခွင့်မရှိဘူးလို့သတ်မှတ်ထားတဲ့အစင်တမှာပါပါတယ်တကယ်တော့သတင်းလွတ်လပ်ခွင့်အခြေအနေအစိုးရနိုင်ငံကိုအမှတ်100ပေးထားပြီးသတ်မှတ်တာကမြန်မာနိုင်ငံက83မှတ်ရတာကြောင့်2013ခုနှစ်ကအမှတ်80ရခဲ့တာကနေ3မှတ်ချဆင်းသွားတာပါ Freedom House အဖွဲ့ရဲ့အရှိအာရှဒေသဆိုင်ရာအကြီးအကဲသူတွေဒီဆာရာစကော့ကအခုလိုဖြစ်ရတာက3နှစ်ဆက်တိုက်ရခဲ့တဲ့တိုးတက်မှုနောက်ပြန်ဆုတ်သွားတာဖြစ်တယ်ပြည်ကြတဲ့နှစ်တွင်မြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတွေမကဘဲထောင်ချခံရတာတွေရှိခဲ့တယ်။ပြည်ပသတင်းတောက်တချို့ဆိုပြည်ဝင်ခွင့်ဗီဇာလျှောက်ရမှာပြင်းထန်တဲ့ကတ်သတ်ချက်တွေကျုံခဲ့ရတယ်လို့ထုတ်ပြောခဲ့ပါတယ်။ 2014ခုနှစ်ဇူလိုင်လမှာ Unity ဂျာနယ်ကသတင်းသမားတွေကိုနိုင်ငံတော်လှည့်ဝှက်ချက်အဥပဒေပါပြဋ္ဌာန်းချက်တွေချိုးဖောက်မှုနဲ့ကနူးထောင်ဒဏ်10နှစ်နောက်ပိုင်းလျှော့ပေါ်ပြီးထောင်ဒဏ်9နှစ်ချမှတ်ခဲ့တာကိုဒီ Freedom House အဖွဲ့ရဲ့အစည်းအဝေးခန်းစားထဲမှာရွေးထုတ်ပြီးတော့ဖော်ပြခဲ့ပါတယ်ဒီစင်ခန်းစားတဲ့မှာသတင်းလလခွင့်အစိုးဆုံးနိုင်ငံတွေကတော့မြောက်ကိုရီးယား၊ဥစ်ဘက်ကစ္စတန်၊တာကမန်နစ္စတန်၊ဘဲလာရုစ်၊ကျူဘာ၊ဆီးရီးယား၊အီရန်နဲ့ခရိုင်းမီးယားဒေသတွေပါပါတယ်။အကောင်းဆုံးနိုင်ငံတွေကတော့နော်ဝေး၊ဆွီဒင်နဲ့ဘယ်လ်ဂျီယံတို့ဖြစ်ပါတယ်ခင်ဗျာ။
ဆာရီအာရေဗျာနိုင်ငံမှာဘုရင်ဆယ်မန်ဘင်အဒူလာဇစ်ကနိုင်ငံရဲ့ထိပ်တန်းခေါင်းဆောင်နေရာတချို့ကိုဒီကနေ့ပဲအပြောင်းလဲလုပ်လိုက်ပြီးတော့သူ့ရဲ့တူတော်တဲ့မင်းသားမိုဟာမက်ဘင်နယက်ဖ်ကိုအရှိမင်းသားဖြစ်နေတင်ပြလိုက်ပါတယ်ဘီရင်အဗ်ဒူလာကွယ်လွန်သွားလို့ဇန်နဝါရီလမှာသူဘီရင်အရိုက်ရာဆက်ခံချိန်မှာတော့အိမ်ရှိမင်းသားဖြစ်နေသူ့ရဲ့အဖေတို့မေအကွဲညီတော်သူကိုတင်ပြခဲ့တာပါအခုတော့အဲ့နေရာကိုသူ့ရဲ့တူကိုပေးလိုက်ပါတယ်ဘီရင်အမိတ်နဲ့ကြင်ညာခဲ့တဲ့အပြောင်းလဲတွေထဲမှာနောက်ထပ်တစ်ခုကတော့နိုင်ငံသားရေးဝန်ကြီးအသစ်ခန့်အပ်လိုက်တာဖြစ်ပြီးတော့တက်တန်းကြာဝန်ကြီးအဒဲလ်အယ်ဂျူဘီယာဒီခင်ပါရှင်တက်တန်းကြာဝင်ကြီး sorry l fiser နေရာမှာတော့အမေရိကန်နိုင်ငံဆိုင်ရာတာမတ်ကြီး adel l jubia ကိုအစာထိုးခန့်အပ်လိုက်ပါတယ်။ဘီရင်သားတော်မင်းသားမိုဟာမက်ဘင်ဆယ်မန်ကတော့အရင်အရှိမင်းသားအဖြစ်နဲ့တင်မြှောက်လိုက်ပါတယ်ရှင
်။တောင်ကိုရီးယားထောက်လိုင်းအဖွဲ့ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un အနေနဲ့ဒီနှစ်ထဲမှာပဲထိပ်ပိုင်းရာရှိ15ဦးကိုတည်တံပေးဖို့အမိန့်ထုတ်ခဲ့တယ်လို့ထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားထောက်လိုင်းရာရှိတွေအနေနဲ့လွှတ်တော်တွင်လျှို့ဝှက်ကြားနာဝဲတစ်ခုမှာလွှတ်တော်အမတ်တွေကိုအခုလိုရှင်းပြခဲ့တယ်လို့တောင်ကိုရီးယားလွှတ်တော်အမတ်ရှင်ဂျင်မင်းကထုတ်ပြောခဲ့ပါတယ်။အခုလိုတည်တံစီရင်ခံရတဲ့ရာရှိကြီးတွေထဲမှာတစ်တော်ရေးဒုဝန်ကြီးလည်းပါပါတယ်။ဒီဒုဝန်ကြီးအနေနဲ့သမ္မတကင်ဂျွန်အန်ရဲ့တစ်တော်ခုတ်ထွေမှုအစီအစဉ်ကိုမချေမနှက်ပြောပြီးမှအခုလိုတည်တံပေးခံခဲ့ရတာပါ။ဒါပေမဲ့အခုလိုတည်တံပေးခဲ့တဲ့သတင်းတွေကိုတိကျအတည်ပြုချက်တော့မရသေးပါဘူး။သတင်းအမှောင်ချပြီးလှုပ်ဝဲအုပ်ချုပ်လေးရှိတဲ့မြောက်ကိုရီးယားဆိုရဘက်ကလည်းဒီတည်တံပေးခဲ့မှုသတင်းအပေါ်ပြန်လည်တုံ့ပြန်ခြင်းမရှိသေးပါဘူး။တကယ်တော့ကင်ဂျွန်အန်အနေနဲ့အရင်တုန်းကလည်းသူနဲ့နှိစက်တဲ့ထိပ်ပိုင်းဝင်ကြီးတွေကိုတည်တံပေးဖို့အမိန့်ထုတ်ခဲ့မှုပါပဲ။2013ခုနှစ်ကမှလည်းကင်ဂျွန်အန်အနေနဲ့သူ့ဦးလေးလည်းဖြစ်သူ့ရဲ့နှိစက်တဲ့အကြံပေးလည်းဖြစ်တဲ့ဂျန်ဆောင်ထက်ကိုနိုင်ငံတော်ပုံကံမှုနဲ့တည်တံပေးခဲ့ပါသေးတယ်။တကယ်တော့အသက်30အစပိုင်းမှာပဲရှိသေးတဲ့ကင်ဂျွန်အန်အနေနဲ့သူ့အဖေကင်ဂျွန်အေ2017မှာတည်ဆုံးခဲ့ပြီးဒီသမ္မတရာထူးကိုဆက်ခံလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပို့ထူနေနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မအေးတနာကျော်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားပါမယ်။ကမ္ဘာတလောသတင်းမီဒီယာလုံငန်းရဲ့အခြေအနေဟာ10နှစ်ကျော်ကာလအတွင်းအနှိမ့်ဆုံးအခြေအနေကိုထိုးကျသွားတယ်လို့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။သတင်းသမားတွေဟာအစိုးရတွေ၊သဘုံတွေ၊ရက်စဖို့ကိန်းသားတွေနဲ့သတင်းတိုက်ပိုင်းရှင်တို့ရဲ့တားမြစ်ကန့်သတ်မှုတွေပိုးပြီးရင်ဆိုင်လာနေကြရတယ်လို့လည်းလေ့လာချက်ကဆိုပါတယ်။ VOA သတင်းထောက် Madrid Bulls ရဲ့သတင်းလွှာကိုတော့မတ်သိငီထိုက်ကပြောပြပေးမှာပါ။
သတင်းစာတွေကိုတော့နေရာတိုင်းညီပါဝယ်လို့ရတယ်လို့ smart phone တွေကနေလည်းနောက်ဆုံးထွက်တဲ့ခေါင်းကြီးသတင်းတွေကိုကြည့်လို့ရပါတယ်။သတင်းတွေလွယ်လွယ်ကူကူဖတ်ရှုကြည့်ရှုလာနိုင်တဲ့အခြေအနေမှာသတင်းထောက်တွေကတော့တရားတစ်ပေါင်ရင်ဆိုင်ကြရတာတွေ၊ထောင်ချခံရတာတွေ၊ချင်းချောက်ခံရတာတွေ၊နှုတ်ပိတ်နေရတာတွေရှိနေတယ်လို့လွတ်လပ်တဲ့စောင့်ကြည့်ရေးအဖွဲ့ကြီး Freedom House ကထုတ်လိုက်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာဖြစ်ပါတယ်။Freedom House ရဲ့ဒုတိယဥက္ကဋ္ဌ Vanessa Tucker ကတော့
Unfortunately the news is very bad. Press freedom suffered a global decline in 2020.
အတော်ဆိုးတဲ့သတင်းလို့ပြောရမှာပါ။2014ခုနှစ်ထဲမှာတကွာလုံးသတင်းလွတ်လပ်ခွင့်ကျဆင်းတာနဲ့ရင်ဆိုင်ခဲ့ရတယ်လေ။ဆယ်စုနှစ်တစ်ခုအတွင်းမှာအဆိုးဆုံးအခြေအနေပဲ။အခြေအနေတွေကဆိုးလာနေတာ။ပြီးခဲ့တဲ့ဟိုးအရင်ကာလတွေတုန်းကအထက်ကိုအရှိန်ဟုန်မြန်မြန်နဲ့အခြေအနေဆိုးလာနေတာပါ။
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်အတန်းဟာလည်း2014ခုနှစ်မှာကျဆင်းသွားခဲ့တယ်လို့ Freedom House အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာရမဟာအီဂျစ်လေဗျာတို့နဲ့အတူ83မှတ်ရပြီးလွတ်လပ်ခွင့်မရှိဘူးလို့သတ်မှတ်ထားပါတယ်။သတင်းလွတ်လပ်ခွင့်အခြေအနေအစိုးဆုံးနိုင်ငံကိုအမှတ်တရပေးပြီးသတ်မှတ်တာမှာမြန်မာက83မှတ်ရတာကြောင့်2013ခုနှစ်ကအမှတ်80ရခဲ့တာကနေအစိုးဘက်ကိုသုံးမှတ်တိုးသွားတာဖြစ်ပါတယ်။ဒါအပြင်3နှစ်ဆက်တိုက်ရခဲ့တဲ့တိုးတက်မှုနောက်ပြန်ဆုတ်ခဲ့တာပါ။2014ခုနှစ်မှာဇူလိုင်လမှာ Unity Channel ကသတင်းသမားတွေကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုနဲ့ကနဦးထောင်ဒဏ်10နှစ်နောက်ပိုင်းလျှော့ပေါ်ပြီး9နှစ်ချမှတ်ခဲ့တာကို Freedom House အဖွဲ့ရဲ့အစီရင်ခံစာထဲမှာရွေးထုတ်ဖော်ပြထားပါတယ်။သတင်းလွတ်လပ်ခွင့်အစီရင်ခံစာထဲမှာတော့မက္ကဆီကိုနိုင်ငံဟာသတင်းထောက်တွေကိုချင်းချောက်တယ်လို့အငင်းပွားပွဲဆက်သွယ်ရေးဥပဒေတစ်ခုကိုလည်းအတည်ပြုခဲ့တယ်လို့ဖော်ပြပါတယ်။ မြောက်အမေရိကမှာသတင်းလွလတ်ခွင့်ရှိတယ်လို့သတ်မှတ်ခံရချိန်မှာပဲလက်တင်အမေရိကအများပြားမှာတော့သတင်းလွလတ်ခွင့်ကတစိ့တစ်ပိုင်းလွလတ်မှုပဲရခဲ့ပါတယ်အမေရိကန်ပြည်ထောင်စုအတွင်းမှာလည်းမစ်ဇူရီပြည်နယ်ဖာဂူဆန်မြို့ဆန္ဒပြပွဲအတွင်းမှာရဲတွေကသတင်းထောက်တီကိုကြမ်းကြမ်းတမ်းတမ်းကင်တွယ်ခဲ့တယ်လို့ဝေဖန်ခံရပါတယ်အာရှပစိဖိတ်ဒေသအတွင်းမှာတော့လူမှုကြာသတင်းရယူဖတ်ရှုခွင့်ရတဲ့အခြေအနေကလူဦးရေရဲ့900ခန့်နှုန်းပဲရှိပါတယ်ကျန်တဲ့ဒေသတွေမှာတော့သတင်းလွတ်လပ်ခွင့်ကတစိ့တစ်ပိုင်းလွတ်လပ်ခွင့်ရပြီးတချို့ကိစ္စတွေမှာတော့လွတ်လပ်မှုမရှိပါဘူးတရုတ်နိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကတော့ထောင်ကွာ90ပြည်လုံးနှစ်တွေကတည်းကဆိုရင်အဆိုးဆုံးအဆင့်ကိုရောက်ခဲ့ပါတယ်သတင်းထောက်တွေကိုထောင်ချခဲ့တယ်လို့သတင်းဌာနတွေကလည်းတင်းတင်းကြပ်ကြပ်ချုပ်ကန်ခဲ့တာပါ Freedom House ရဲ့ဒုတိယဥက္ကဋ္ဌ Vanessa Tucker ကတော့အခုလိုပြောပါတယ
် One of the areas that we noted that's a real problem globally in
ကမ္ဘာ့လုံးနဲ့ဒေသတွေမှာတကယ့်အခက်အခဲပြဿနာတွေဖြစ်နေရတာတွေကတခုကတော့ဒီတရုတ်နိုင်ငံလိုမျိုးနိုင်ငံတွေရဲ့လုပ်ရက်ကအိန္ဒိယနိုင်ငံတွေပေါ်မှာတည်ရောက်မှုဖြစ်တယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်တရုတ်နိုင်ငံရဲ့လှုပ်ဆောင်မှုကြောင့်ဒီဟောင်ကောင်ထိုင်ဝမ်နဲ့တခြားအိန္ဒိယနိုင်ငံတွေထိခိုက်တည်ရောက်မှုတွေရှိတာကျွန်တော်တို့တွေ့ရပါတယ်ရှင်
ဆီးရီးယားနိုင်ငံမှာတော့ဆိုးဝါးတဲ့ပြည်တွင်းစစ်ကြောင့်သတင်းထောက်တွေအတွက်ဆိုးဆိုးဝါးဝါအန္တရာယ်ဖြစ်စေပါတယ်။အရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကမှာနေထိုင်ကြသူတွေရဲ့200ခန့်နှုန်းလောက်ပဲမီဒီယာနဲ့လက်လန်းမိကြတယ်လို့လည်းအစိုးရခန်းစားကဖော်ပြပါတယ်။ဆာဟာရတဲကန္တရာတောင်ပိုင်းအာဖရိကဒေသမှာနေထိုင်ကြသူတွေရဲ့300ခန့်နှုန်းလောက်သာလွတ်လပ်တဲ့မီဒီယာတွေကသတင်းကိုရရှိကြပါတယ်။သတင်းဌာနထွက်ကြော်လောက်ကတစိ့တစ်ပိုင်းလွတ်လပ်မှုရှိပေမဲ့40ရာခိုင်နှုန်းကတော့လုံးဝလွတ်လပ်မှုမရှိတဲ့သတင်းဌာနတွေဖြစ်ပါတယ်။အရှေ့ဥရောပဒေသရဲ့သတင်းလွတ်လပ်ခွင့်ပြင်းမြအခြေအနေကလည်းကမ္ဘာမှာအဆိုးဆုံးအဖြစ်ကျန်ရှိနေပါသေးတယ်လို့ Freedom House ကပြောပါတယ်။မီဒီယာတွေရဲ့80ရာခိုင်နှုန်းကျော်ကလွတ်လပ်မှုမရှိဘူးလို့သတ်မှတ်ခံရပြီး20ရာခိုင်နှုန်းနီးပါးပဲတစိ့တစ်ပိုင်းလွတ်လပ်ခွင့်ရနေတဲ့အခြေအနေဖြစ်ပါတယ်။ရုရှားနိုင်ငံဟာဆိုရင်တော့နိုင်ငံတွင်းမှာရောအိန္ဒိယနိုင်ငံတွေတဲကလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖြိုခွင်းခဲ့တယ်လို့အစိုးရခန်းစားကရေးသားထားပါတယ်
One of the big areas of
data ဤတစ်ခုအတွင်းမှာပြဿနာတက်နေရတာကတော့ဝါရဖြန့်မှုတွေကြောင့်ဆိုတာလဲကျမတို့တွေ့ရတာပါလောက်ကျန်ဇလန်းခင်းဝါရဖြန့်လို့ရုရှားပြည်သူတွေအားဆိုရင်ယူကရိန်းနိုင်ငံတွင်းမှာတကယ်တမ်းဘာတွေဖြစ်နေလဲဆိုတဲ့ကိစ္စမျိုးတွေကိုတော့မှမသိကြပါဘူ
းသတင်းမီဒီယာပေါ်ချင်းချောက်မှုတွေကြီးထွားလာတာဟာဆိုရင်ကမ္ဘာတဝန်းကဒီမိုကရေစီတံပိုးတွေဆန့်နှုံးတွေကိုအကဲဆတ်မှုတစ်ခုပဲဖြစ်ပါတယ်လို့လဲ Freedom House ကပြောပါတယ်ရှင်
မတင်ကြီးထိုက်စုစီတင်ပြသွားတာပါရှင်။ VOA ကနေပုတ်ထူနေညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ပြည်တွင်သတင်းဖက်အလှည့်ပေးရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမူဆယ်လမ်းမှာဒီကနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်၃နာရီကြာကြာလမ်းပိတ်သွားခဲ့တယ်လို့လက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖြတ်တန်းသွားတဲ့ကားတွေကိုအခွန်ကောက်ယူခဲ့ပါရတယ်။ဒီလက်နက်ကိုင်အဖွဲ့ဟာပလောင်လက်နက်တိုက်ကပလောင်လက်နက်အဖွဲ့ဖြစ်တယ်လို့လည်းပြောဆိုကြပြီးကားကြီးတစ်စီးကျက်နှသိန်းနဲ့ကားငယ်တစ်စီးကိုကျက်1000ကောက်ခံနေတယ်လို့လည်းမော်တော်ယာဉ်လိုင်းတစ်ခုတာဝန်ခံကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရဲ့ရှင
်ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းမဖြစ်တဲ့လာရှုံမူဆယ်လမ်းမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒီကနေ့မနက်9နာရီလောက်ကနေကင်း12နာရီလောက်ထိယင်အသွာလာတွေရပ်တန့်သွားခဲ့တာဖြစ်ပါတယ်နေကင်း12နာရီခွဲလောက်မှာတော့ကားတွေပုံမှန်ပြန်ထွက်ခွာနိုင်ပေမဲ့လက်နက်ကိုင်အဖွဲ့အစည်းတစ်ခုကဖြတ်တန်းသွားတဲ့ယင်တွေကိုအခွန်ကောက်ယူနေတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့တဲ့ခီးတဲ့တဦးကအခုလိုပြောပါတယ်။၃နာရ
ီလောက်တော့လမ်းပိတ်သွားတယ်။၃နာရီလောက်ပြင်ခွာတော့စမီပလောင်ကလမ်းမတစ်ခုလုံးကြီးထိုးထားတယ်လို့သူတို့အဲ့ဒီမန်လေးရောအခုမန်လေးကလည်းခုတ်ခိုင်းနေအလုံးပေါ့နော်ခုတ်ခိုင်းအလုံးမှာမန်လေးရောမှာသူတို့ဖိတ်ဆွမိကအခွန်ကောက်နေတာကားလေးတစ်စီးကိုနှစ်ကားလက်မလက်ဖြတ်ပြီးမှအဲ့ရောပို့ထားပြီးရမ်းမေးတခြားတော့မှသူတို့တွေအကုန်လုံးရှိနေတယ်။ကိုက်ပွဲကတော့ဖြစ်လိုက်တဲ့ပလောင်ဘက်ကအင်အားများတယ်သူတို့လမ်းကိုတရားဝင်ပုံစံမျိုးနဲ့ခြာကြီးကောင်းနေကြ။
မနခင်ကတော့အနည်းဆုံးကားအစီး90လောက်ပိတ်မိနေတယ်လို့လည်းသူကပြောပါတယ်။လာရှုံမူဆယ်လမ်းမှာပြေးဆွဲနေတဲ့မော်တော်ယာဉ်လိုင်းကတာဝန်ရှိသူတယောက်ကတော့ကားအကြီးအသေးလိုက်အခွန်ပေးဆောင်ရတယ်လို့ပြောပါတယ်
။ဒါက70တောင်းလို့ပြောရတယ်။ပလောင်ဖက်လို့ပြောရတယ်။အဲကားသေးလေးကနံပါတ်2 200နဲ့နံပါတ်2က500နဲ့ကားကြီးက2000နဲ့
လာရှုံမျိုးကပြည်နယ်ရက်တက်ဖွဲ့ရုံးကိုဆက်သွယ်ရမှာတော့ကားလမ်းပိတ်တာကိုမသိရကြောင်းပြောဆိုပြီးတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတော့တာဝန်ကျဝန်ထမ်းတဦးကအခုလိုပြောပါတယ်အဲ
ကျွန်တော်ပြည်နယ်မှာကတော့လက်ရှိနေတော့ကတော့ပြီးရခဏပါခဏလေးပြီးတော့ပြီးသွားခဏ
ကုတ်ခိုင်မျိုးနဲ့အုတ်ချိုရည်မှုရုံးကိုဆက်သွယ်မေးမြန်းရမှာလဲတိုက်ပွဲဖြစ်ပွားတာမှန်ကန်ကြောင်းကားသွားလာယာယီရက်တန့်သွားတာဖြစ်နိုင်ကြောင်းနဲ့လက်နက်ကင်အဖွဲ့ကငွေကြေးကောက်ယူတာကိုတော့မသိရကြောင်းပြောပါတယ် ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့နိုင်ငံခြားရေးတာဝန်ခံတပ်ပန်လာကတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါရတဲ့
တိုက်ပွဲကတော့ဒီမနေ့9နာရီခွဲကနေစပြီးတော့ဒီဖြစ်နေတယ်လို့တော့ကျွန်တော်ကြားရတယ်သူအသေးစိတ်ကတော့ကျွန်တော်လည်းမရသေးဘူး
ဖြတ်တန်းသွားတဲ့ရင်တွေကိုအခွန်ကောက်ယူတာတော့မသိရကြောင်းဒါပေမဲ့ PSLF အနေနဲ့အခွန်ကောက်ယူမှုမူဝါဒကို2012ခုနှစ်နှစ်ကုန်ပိုင်းကစတင်ပြီးချမှတ်ထားကြောင်းလဲ PSLF ရဲ့နိုင်ငံခြားရေးတာဝန်ခံကပြောပါရတဲ့
ဒီကျွန်တော်ဒေသခံမှာဒီလုပ်ငန်းမရဘူးနော်စစ်ပွဲရသွားလာနေတဲ့ဒီလုံးလုံးမကြတဲ့ရင်တွေကိုကျွန်တော်အခွန်ကောက်တာမျိုးတော့ကျွန်တော်ခမှုပြေရကျွန်တော်ဖော်ဆောင်တာမျိုးတော့ရှိပါတယ်ကျွန်တော်ဒီ2017ကော2013လောက်ပဲကစားပြီးတော့ဒီကျွန်တော်တို့ကမ္ဘာဒီကနေတော့ခလုံးပြေးဆက်မှတ်ပြီးတော့အဲ့ဒီတိုင်းဆောင်ရနေတာဖြစ်ပါတယ်။အာကျွန်တော်ကဒီတပိုင်းတိုင်းလုပ်ငန်းတွေကတော့ကျွန်တော်မရှိပါဘူး။ဒီပိုင်းဖြစ်နေဒီလုပ်ငန်းတွေကတော့ကျွန်တော်ကောက်တာမျိုးတော့ရှိပါတယ
်။ဒီလ28ရက်နေ့ကမူဆယ်မြို့နယ်လွင်မောက်ကျေးရွာအနီးမှာပလောင်ခေါ်တအန်းကြက်ဖွဲနဲ့အစိုးရတပ်အကြတိုက်ပွဲဖြစ်ပွားခဲ့သလို29ရက်နေ့ကလည်းမူဆယ်မြို့နယ်နန်းကတ်ကျေးရွာအနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ကြောင်း PSLF ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့အပတ်အတွင်းကတော့ကိုကန့်ဒေသအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့ဒီရက်ပိုင်းအတွင်းမှာငြိမ်သက်နေခဲ့သလိုကချင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေငြိမ်သက်နေတာတစ်ပတ်လောက်ရှိပြီဖြစ်ပါတယ်။ဒီလ16ရက်နေ့ကနေ21ရက်နေ့အထိဖားကတ်နဲ့တိုင်းဒေသမှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရရဲ့ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေပူးပေါင်းပြီးဒီကနေ့တိုက်ပွဲဖြစ်ပွားရာဒေသကိုကွင်းစင်စစ်ဆေးဖို့ပြင်ဆင်ထားပေမဲ့တမ်မရော့ဘက်ကကိုယ်စားလှယ်တွေအဆင်သင့်မဖြစ်သေးတာကြောင့်ဒီကနေ့ခရီးစဉ်ကိုရွှေ့ဆိုင်းထားပါတယ်
ကိုမိုးစော်မင်းမြန်းတင်ပြတော်တာပါခုတစ်ဆက်တဲ့ရှမ်းပြည်မူဆယ်ဖက်ကသတင်းတပုတ်တင်ပြပါောင်းမယ်ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်ကကာတစင်းကိုစစ်ဆေးရမှာမူရစ်ဆေးဝါးနဲ့ကြီးစံတချို့ဖမ်းဆီးခံရတဲ့အတွက်အဲ့ဒီမှာပါလာတဲ့အမေရိကန်နဲ့ဩစတြေးလျနှစ်ဦးကိုပါအာဏာပိုင်တွေကမေးမြန်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။သူတို့နှစ်ဦးကိုဒီကနေ့မှာတော့ပြန်လွတ်ဖို့စီစဉ်ဆောင်ရွက်နေတယ်လို့လူဝင်မှုကြီးကြပ်ရေးအရာရှိတဦးကပြောပါရယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်နှစ်ဖက်ကနမ်ခမ်ကာလန်ဆန်နမိုင်မှာပလောင်တဦးအမေရိကန်တဦးနဲ့ဩစတြေးလျတဦးတို့ကိုမူဆယ်ရဲစခန်းမှာဖမ်းဆီးပြီးမေးမြန်းစစ်ဆေးနေတယ်လို့လူမှုကွန်ရက်တွေကနေတဆင့်သတင်းတွေပြန်လည်ထွက်ပေါ်လာတာပါ။မူဆယ်မြို့မရဲစခန်းကို VOA ရန်ကုန်ရုံးကအမမေခါကဆက်သွယ်မေးမြန်းရမှာတော့ပလောင်တဦးကိုပဲမူရစ်ဆေးဝါးနဲ့လက်နက်ခဲယံလက်ဝဲတွေ့ရှိမှုနဲ့ဖမ်းထားတာဖြစ်ပြီးအမေရိကန်တဦးနဲ့ဩစတြေးလျန်တဦးကိုတော့ပြန်လွတ်ပေးမှာဖြစ်တယ်လို့ဆိုပါရယ်ခုတော့လူဝင်မှုကြီးကြပ်ရေးကစစ်ဆေးမှုတွေလုပ်နေတယ်လို့လည်းရဲတာဝန်ရှိသူတဦးကပြောပါရယ
်ပလောင်တယောက်ကတော့သူကတော့မူမဆေးဝါး40ပြားပေါ့နော်အကားမှတူတော့အဲ့ဒါအကြီးကားပါ
အော်ဟိုအမေရိကန်တယောက်တို့ဘာလို့ရော
အော်အဲ့ဒါတို့စစ်စစ်လောက်ကမှဆိုသူတို့ပြန်ဟိုအတီးပြုတ်စစ်စစ်နေပါလားသူတို့ကမတည်ပါဘူးသူတို့ကတော့ဟိုပလောင်ဝဲတည်ရတာပါသူတို့ကကားကြုံပေါ့နော်ကားကြုံစစ်ကြပေါ့နော်သူတို့ကအဲ့ကားလိုင်းကားလင
်းမူဆယ်မြွနယ်လူဝင်မှုကြီးကြပ်ရေးကအမည်မဖော်လိုတဲ့အရာရှိတဦးကတော့သူတို့ကိုဒီနေ့မှပဲပြန်လို့ပေးဖို့စီစဉ်နေပါတယ်လို့ VOA ကိုပြောခဲ့ပါတယ
်ကျွန်တော်အဲ့ဒီမှာနိုင်ငံခြားသားနှစ်ယောက်ကိုကျွန်တော်တို့ကပါစပို့ကြည့်တယ်ပါစပို့ကြည့်တော့ဩစတြေးလျနဲ့အမေရိကန်နှစ်ယောက်ကိုပါစပို့ကြည့်တော့ပါစပို့ကဗီဇာရှိတယ်တက်တန်ရှိတယ်ဗီဇာရှိတယ်နေခွင့်တက်တန်ရှိတယ်စတေးလည်းရှိတယ်ဆိုတော့ဘာမှကျွန်တော်ဆိုဘာမှဟိုမပြင်ပြင်ဘာမှတရားစွဲဆိုမရှိဘူးဗျာအဲသူတို့ဟိုပြီးရင်တော့ပြန်လွတ်ဖို့ပါပဲဘာမှမရှိပါဘူးကျွန်တော်ကြီးอ่ะ
ဟောအဲ့ဒါဆိုအခုတော့သူတို့ပြန်လွတ်ဖို့ပဲအစီအစဉ်ထားတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကားတွေကအစီအစဉ်နေပါပြီသူတို့ပြန်လွတ်ပါမှာဟုတ်ကဲ့ခင်ဗျာ
သူတို့ကဒီဟိုအလဲအဒီမှာကလေဒီအဲ့ပလောင်နေမြေဆိုတဲ့ဥစ္စာကဒါဟိုဥစ္စာစစ်ပွဲတွေလည်းခဏခဏဖြစ်နေတော့သူတို့ကရောဘလို့ကြောင့်အဲ့ဘက်ကိုရောက်လာလဲဆိုတဲ့ဥစ္စာရောတည်ပြီးွားရလားမသိဘူးရှင
်အဲ့ဒါမနေ့တုန်းကသူတို့မနေ့တုန်းကတော့ဘယ်လိုပြောမလဲကျွန်တော်တို့အဲ့မှာသူတို့စစ်စီမေးများတဲ့အချိန်မှာအကြတာပေါ့လေဘေးမှာသူတို့အဖွဲ့မှာမြန်မာနိုင်ငံရဲတပ်ဖွဲ့ပါညာသူတို့မေးရကြတော့အဲ့ဒီမှာမေးတဲ့အချိန်မှာတော့သူကတော့ဘယ်လိုလဲရန်ကုန်မှာကျွန်တော်တို့ဟာပေါ့အင်္ဂလိပ်ဟာပေါ့ဟိုမှာစာတင်လို့ပြောကြတာစာတင်လဲဆိုအဲ့ဒီမှာစာတင်တော့ဆိုဒီမှာပေါ့ဒီပလောင်တိုင်းသားယဉ်ကျေးမှုတွေရဲ့တဘာဝဓလိထုံးစံအကျင့်စရိုက်တွေပေါ့လေအဲ့ဒါတဘာဝတွေလိလာခြင်းလို့ဟောတည်တဲ့ပုံနဲ့တည်ရင်းကိုလာအဲ့လိုလာတော့ပြောကြားမိပါတယ်
อ๋อโอเค
ถ้าတော့မကြမ်းမိပါဘူ
းဟုတ်ကဲ့ဟောအဲ့ဒါအခင်းဖြစ်သွားတာကဘယ်နေ့ကဖြစ်တာလဲမသိရှင
်ဟောမနေ့ကခင်ဗျာ
မနေ့ကဖြစ်တာဟောဒါဆိုအခုချိန်ကြီးတော့အကိုတို့တို့ကိုခဏတော့ခေါ်ထားစေပဲဆဲပဲပေါ့
မခေါ်ထားဘူးကျွန်တော်ဒီမှာမဟုတ်ဘူးဟိုမှာဟိုမှာမြို့မှာရေစကမ်းမှာကျွန်တော်ဒီမှာမခေါ်တာဘူးခင်ဗျာ
ဟောမြို့မှာရေစကမ်းမှာပဲခဏထားတာတည်းပေါ့
ဟုတ်ကဲ့အခုဟိုမှာကားတွေငားနေပြီပြန်လွှတ်တော့ပြန်ခဏကြပြန်လွှတ်တော့မှာ
ဟောဒါဆိုတို့တရက်လောက်ခေါ်ထားတာပေါ့အဲ့လိုလား
တရက်လည်းမခေါ်ထားဘူးသူစားတို့ဟိုမှာတက် ဟိုဘယ်လိုပြောမလဲညာစီသူတို့ညာပိုင်းစစ်စစ်ပေးများပြီးတော့ကြတော့ဟောတဲခုကမှပေးအိတ်တယ်ပေးပြီးမှနဲ့ကြမှာသူတို့ဟိုဟာပြန်တဲ့ဟိုတရင်ညာသူတို့အပေါ်မှာထက်အပေါ်ပေါ်ဒီအထက်ကြီးခဲ့ပါညာတင်ပြနေပြီးတော့အခုကျွန်တော်တို့ပြန်တော့လှုပ်တော့လှုပ်တော့မှာပါအခု
အော်အဲ့လိုဟုတ်ကဲ့ဟုတ်ကဲ့သူတို့ကရောအခုဒီမူဆယ်မြို့မှာဘာတဲတဲခုကမှတဲတာပါလဲရှင်
အာသူတို့တဲတာမဟုတ်ကျွန်တော်တို့ဒီကနေပေါ့သွားစီစဉ်ပြီးတာပေါ့ကျွန်တော်တို့အိမ်မှာ69တော့ပေါ့တဲခုကံ69မှာပေါ့လေအဲ့တဲခုကံမှာသွားပြီးတော့သွားတဲတယ်သွားတဲပြီးတဲသူတို့စီစဉ်ပြီးတာပေါ့ကျွန်တော
်အခုအဖမ်းဆီးဖြစ်ခဲ့တဲ့ဒေတာဟာ DNLA ပလောင်တပ်ဖွဲ့ဝင်တွေစီရေလှုပ်ရှားနေကြတဲ့ဒေတာဖြစ်တာမို့လုံခြုံရေးအရတင်ကြန်နေချိန်လည်းဖြစ်ပါတယ်VOA ကနေပုတ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့လာမယ့်စနေနေ့တရက်လေးလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်။ဇတာဆွေလက်ထက်မှာပထမဆုံးအကြိမ်ဖြစ်တဲ့ထူးထူးယူကောက်ပွဲတွေကိုခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီယူကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာနာဘိုင်းတွေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာယူကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ယူကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်ပါလဲအခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလို့ရတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရမင်းများလို့ရတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က239-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။တရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကနေကဏ္ဍပေါင်းစုံကိုတင်ဆက်ပေးနေပါရစေ။ကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါရစေ။ဖုန်းနဲ့တရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932382999လေးကိုခေါ်ဆိုနိုင်ပါရစေရှင်။ပို့ထူနေညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ခုကြံနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုဝင်းမင်းကတက်လက်ပြောပြပေးပါအောင်ရှင်။
အမေရိကန်နိုင်ငံအတွင်းအကျန်းဖက်စုပူဖြစ်စည်းမှုတွေဖြစ်ခဲ့တဲ့ဘော်တီမိုးမြို့မှာမနေ့ညကညမထွက်ရမယ့်ကာဖျူးထုတ်ခဲ့တာကြောင့်အခြေအနေပြန်တည်ငြိမ်သွားပြီလို့ဘော်တီမိုးမြို့ရဲမင်းကြီးကထုတ်ပြောလိုက်ပါတယ်။လူမဲလူငယ်တူဖမ်းဆီးခံရစဉ်ရခဲ့တဲ့တရားနဲ့ထိမ့်သိမ်းခံရစဉ်မှာဒီလာတဲ့တည်ဆုံသွားခဲ့တာကိုတင်းလာနေကဆန့်ကျင်ဆန္ဒပြရာကနေအကျန်းဖက်စုပူလူရဲမှုတွေဆက်ဖြစ်ခဲ့ရမှာလုံခြုံရေးတပ်တွေတိုးချအပြီးအခုလိုစတင်ငြိမ်သက်လာတာပါ။ရဲမင်းကြီးအန်တိုနီဘက်စ်ကဒီညမထွက်ရမယ့်ကတကယ်လို့ဖြစ်ခဲ့တဲ့အဓိကရလိုက်တာကတော့မြို့သူမြို့သားတွေအနေနဲ့ပြန်လုံခြုံမှုရှိလာတာခံစားနိုင်ခဲ့တယ်။မြို့တစ်ခုလုံးလည်းပြန်တည်ငြိမ်လာတယ်ဒီတိုင်းဆက်ထိန်ထားနိုင်မှုမျှော်လင့်ထားတယ်လို့ဆိုလိုက်ပါတယ်။နီပေါ်နိုင်ငံမှာစနေနေ့ကလှုပ်သွားတဲ့ငလျင်ကြီးကြောင့်တည်ဆုံသူပိုများလာနေချိန်မှာကုလသမဂ္ဂကတော့ငလျင်ဘိုပြုလှုပ်သွားတဲ့အဆိုးဆုံးနေရာတွေမှာအစားအစာနဲ့ဆေးဝါးတွေစတင်ဖြန့်ဖြူးပေးနေပါပြီ။စားရရိတ်ခါနဲ့ခလုံးစရာတွေအတွက်လုံနေသူတွေအတွက်ဒီနေ့ပိုအဆင်ပြေစေရပါမယ်လို့အစိုးရဘက်ကကတိပြုပြီးမှ WFP ကမ္ဘာစံနှိက္ခာအစီအစဉ်ကဂေါကာဒေတာတစ်ပိုင်းမှာအခုလိုဖြန့်ဖြူးမှုတွေလုပ်နေတာပါ။တစ်ချိန်တည်းမှာပဲရှာဖွေကယ်ဆယ်ရေးလုပ်သားတွေကလည်းအပြူအပြက်ပုံတွေကိုဆက်လက်ဖယ်ရှားပြီးရှာဖွေမှုတွေဆက်လုပ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာမွေးစေဝါမှာခုခုမှုနဲ့ဒေတာချမှတ်ခံရသူတွေကနိုင်ငံသား9ဦးပါဝင်လူ10ဦးကိုဒေတာပေးလိုက်ပြီးလို့အင်ဒိုနီးရှားအနာဘိုင်တွေကဒီနေ့အတည်ပြုပြောဆိုလိုက်ပြီးဖိလစ်ပိုင်အမျိုးသမီး2ဦးကိုတော့နောက်ဆုံးအချိန်ကြာမှာဒေတာကနေယာယီတက်ညာခွင့်ပေးခဲ့ပါတယ်။အခုလိုနိုင်ငံသားအများစုပေါ်ဒေတာပေးခဲ့မှုအတွက်နိုင်ငံတကာမှာတော့ဖြစ်တည်ဝဘန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်ခင်ဗျာ
။သတင်းချင်းချက်ကိုကိုဝင်းမင်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn von Carlo ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71925တို့ကနေအသံလွှင့်ပေးခဲ့တာပါ။ဒီကနေ့ည9နာရီအစီအစဉ်မှာပြန်ပြီးဆုံတွေ့ရအောင်ပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောပါ။
This program has come to you from the Voice of America, Washington.